စကိုင်းတိုင်းကမ်းဘလူးမြို့နယ်ပစီကြီးရွာကို AP 17ရက်နေ့စစ်ကောင်စီတပ်တွေလေကြောင်းကနေတိုက်ခိုက်မှုအတွင်းကလေးငယ်30ကျော်အပါအဝင်လူ130ဝန်းကျင်တေဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့အမေရိကန်လွှတ်တော်မှပြဋ္ဌာန်းထားပြီးသား NDAA ဥပဒေပါမြန်မာနိုင်ငံနဲ့ပတ်သက်တဲ့အချက်အလက်တွေကိုအမြန်ဆုံးထိထိရောက်အကောင့်ထဲပေါ်ပေးပြီးတော့အရေးယူပေးဖို့မြန်မာပြည်လှုပ်ရှားသူတွေကဒီဗုဒ္ဓဟူးနေ့မှာပဲအမေရိကန်နိုင်ငံသားကြီးဝင်ကြီးဌာနရှိကိုတွားရောက်ပြီးတော့အိတ်ဖွင့်ပေးစာတစ်စောင်ပေးသလိုဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဆန္ဒပြပွဲမှာဥဆောင်ပါဝင်တဲ့ကိုစံမန်းကိုမေးမြန်းကြည့်ရမှာသူကအခုလိုစပြောပါတယ
်။ဟုတ်ကဲ့ကျွန်တော်ဒီနေ့အဓိကကြားတဲ့တောင်းဆိုမှုကအချက်လေးချက်ရှိပါတယ်။နံပါတ်1ကတော့ကျွန်တော်တို့ဒီကြီးရွာမှာဖြစ်ခဲ့တယ်လို့မနစ်ကKIA ချင်းစုနယ်မြေမှာဖြစ်ပျက်ခဲ့တယ်လို့အဖြစ်မျိုးတွေထပ်မဖြစ်အောင်လို့ကျွန်တော်တို့ဒီပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပြစ်မဲ့တဲ့ရက်တီရက်သားတွေကိုကာကွယ်နိုင်ဖို့အတွက်ဒီလေကြောင်းရံအလမ်းပေါ့နော် system ကိုကျွန်တော်တို့ကို NDA မှာပါတဲ့အချက်အတိုင်းကူညီပေးဖို့နောက်နံပါတ်2ကတော့ MOGE ပေါ့နော်မြန်မာရေနံနဲ့သဘာဝတကွေလုပ်ငန်းကိုအမြန်ဆုံးပိတ်ဆို့တားဆီးမှုတွေကိုအမေရိကန်အစိုးရအနေနဲ့တိတိကျကျလုပ်ပေးဖို့နောက်နံပါတ်3ကတော့လင်းစီတွေမပို့ပေးရင်လင်းစီတွေမရရှိရေးပေါ့နော်အဓိကအားဖြင့်အိန္ဒိယတိုင်းကုမ္ပဏီတွေကဒီမြန်မာစစ်ကောင်စီကိုလေရင်စီတွေတင်သွင်းပေးမှုကိုဆက်ရှင်ရက်တံပေးဖို့အတွက်ပါခင်ဗျဒီလေရင်စီတွေမရှိလေမှကျွန်တော်တို့ပြည်သူပြည်သားတွေအပြစ်မဲ့တဲ့အရက်သူဟောပြည်သက်သားတွေကိုကောက်ွယ်ပေးနိုင်မှာဖြစ်ပါတယ်နောက်နံပါတ်4ကတော့စစ်ဘေးရှောင်တွေအပြစ်မဲ့တဲ့အရက်သူရက်သားတွေကိုအကူအညီပေးမယ်ဆိုတဲ့ NDAA Act မှာပါတဲ့အတိုင်းအကူအညီပေးဖို့ဒါပါပဲခင်ဗ
ျဟုတ်ကဲ့အဲ့တော့ဒီအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနထွက်တွေ့တဲ့ပုံကိုအနေနဲ့ဘယ်လိုမျိုးပြန်ပြီးတော့တုတ်ပြန်ပြောဆိုကြတိပေးတာရှိပါတယ်ခင်ဗျအ
မေရိကန်နိုင်ငံသားဝန်ကြီးဒီဘာမာဒက်တာဝကန်ပေါ့နော်မစ္စတာလမ်ကနေပြီးတော့မှသူကျွန်တော်တို့ကိုစစ်စစ်ချာလေးပြောတော့တာတခုတော့ရှိပါတယ်သူတို့ဒီအချိန်နဲ့ဟိုတပြေးညီသူတို့လုဆောင်နေတယ်ဒီပစီကြီးမှာဘုံအပြစ်မဲ့တဲ့ပြည်သူတွေဘုံကျတဲ့အပေါ်မှာသူတို့ရှိကို information တွေကိုဆက်ဆင်းရောက်ပါတယ်တပ်ပုံတွေရောက်တယ်ဗီဒီယိုတွေရောက်တယ်အံဖိုင်တွေရောက်တယ်တို့ကလူပဲတခြားပြည်နယ်တဲ့အတိုင်းမှာပြည့်ပြည့်နေတဲ့ဖြစ်ပျက်တွေအားလုံးကလည်းသူတို့အချိန်နဲ့တပြေးညီသိရှိနေတဲ့အတွက်သူတို့ကတော့အမြန်ဆုံးနဲ့အတက်နိုင်ဆုံးနဲ့သူတို့အထီးရောက်ဆုံးအကူအညီကိုပေးဖို့အတွက်ကိုသူတို့အမြန်ဆုံးလှုပ်ဆောင်နေပါတယ်လို့တော့ကျွန်တော်ကပြောပါတော့ပြပြသွားပါတယ
်ဟုတ်ကဲ့ဆိုတော့ကိုစံမန်းတို့ကဒီဝါရှင်တန် DC မှာရှိတဲ့ဟလာတမရအိမ်ဘူးတော်တို့နိုင်ငံသားကြီးဝန်ကြီးဌာနတို့ကိုအခါအားလျော်စွာတွားရောက်ပြီးတော့ဆန္ဒပြတောင်းဆိုမှုတွေအကြိမ်တလဲလဲလုပ်ခဲ့တာရှိခဲ့တယ်ပေါ့နော်ဆိုတော့အခုတစ်ခေါက်ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရစီကဟလာဘယ်လိုလှုပ်ဆောင်လာမှာကိုမျှော်လင့်နိုင်ပါသလဲခင်ဗျအ
တိကအဆက်ဖြစ်တဲ့အမေရိကန်အောက်လွှတ်တော်နဲ့အချက်လွှတ်တော်ပေါ့နော်ဒီပါလီမန်မှာ pass ဖြစ်သွားတဲ့ NDAA မှာပါဝင်နေတဲ့ဒီဘာမာအက်ကိုအမြန်ဆုံးအကောင့်တွေပေါ်ပြဖို့ကတော့ကျွန်တော်တို့ရဲ့အတိကရည်ရွယ်ချက်ပါခင်ဗျအတိကဦးတည်ချက်ပါနောက်ပြီးတော့ကျွန်တော်တို့ဒီနေဆက်ဒေတာတွေမှာရှိတဲ့တိုင်းသားတွေစစ်ဘေးရှောင်တွေတိုင်းသားဒေတာမှာရှိနေတဲ့ EAO တွေဒါတွေအားလုံးကိုသိရမဟုတ်တဲ့လူမှုဖူလုံရေးဆိုင်ရာအကူအညီပေါ့နော်အဲ့ဒါတွေအားလုံးကိုပေးဖို့အတွက်ကိုကျွန်တော်တို့ကအမြန်ဆုံးပဲပေါ့နော်ဟိုအကူအညီတောင်းနေပါတယ်ခင်ဗျ
ကိုစံမန်းကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါကျေးဇူးပါခင်ဗျ